ခန်းကြီး6အငယ်1မှ3တပံဣဒရီလာအမျိုးသားပရိသတ်အပေါင်းတို့သည်အေးလင်အရမှထွက်၍ခရီးသွားကြ၏အေဂုတုပြည်မှထွက်သွားသောနောက်ဒုတိယလ15ရက်နေ့တွင်အေးလင်အရနှင့်တိနာတောင်ဆက်ကြားမှတိန်တော်သို့ရောက်ကြ၏ထိုတော၌ဣဒရီလာအမျိုးသားပရိသတ်အပေါင်းတို့ကငါတို့သည်အေဂုတုပြည်၌အမဲသားချက်သောဥခင်းနာမှထံ၍ဝါစွာစားရသောအခါသာရဖျား၏လက်တော်ဖြင့်တည်လျင်သာ၍ကောင်း၏ယခုမူကားဤစည်းဝေးလျက်ရှိသောသူအပေါင်းတို့ကိုငတ်မွတ်ခြင်းအားဖြင့်တတ်လိုသောငါဤတော်အရတ်သို့ဆောင်ခဲ့ပြီတကားဟုမောရှေနှင့်အာရုန်ကိုအပြစ်တင်၍မြည်တမ်းလျက်ဆိုကြ၏အငယ်လေးမှ12ထိုအခါသာရဖျားကကြည့်ရှုလောငါသည်တင်တို့အဖို့မိုးကောင်းငင်ကမုန်မိုးကိုရွာစေမည်လူတို့သည်နေတိုင်းထွက်၍တနေ့စားလောက်အောင်သိမ်းယူရကြမည်ငါဤတရားတိုင်းကျင့်မည်လောမကျင့်လောဟုထိုတို့သောအားဖြင့်သူတို့ကိုငါစုံစမ်းမည်နေတိုင်းသိမ်းယူသောအရာထက်6ရက်မြောက်သောနေ့၌နဆကိုသိမ်းယူ၍ပြင်ရကြမည်ဟုမောရှေအားမိန့်တော်မူ၏မောရှေနှင့်အာရုံတို့ကလည်းဒါရုဖျားသည်တင်တို့ကိုအဲဂုတ်ထုပြည်မှနှုတ်ဆောင်တော်မူသည်ဟုယနေ့ညဥယျာဉ်၌တင်တို့သိကြလိမ့်မည်နန်းနေရန်၌လည်းဒါရုဖျား၏ဘုန်းတော်ကိုမြင်ရကြလိမ့်မည်ဒါရုဖျားကိုအပြစ်တင်လျက်မြည်တမ်းကြသောအတန်ကိုကြားတော်မူပြီးငါတို့ကိုအပြစ်တင်လျက်မြည်တမ်းစေခြင်းဟာငါတို့သည်အဘယ်သို့သောသူဖြစ်သည်ဟုဣဒရီလအမျိုးသားအပေါင်းတို့အားဆိုလေ၏တပံလဲမောရှေကသာရဖျားသည်ညာဥယျာဉ်၌တင်တို့စားเสียအမဲသားကို၎င်းနန်းနေရန်၌ဝါလောက်အောင်မုန်ကို၎င်းပြီးတော်မူသောအခါဤစကားပြေဆုံးလိမ့်မည်တင်တို့သည်အပြစ်တင်လျက်မိတန်းကြသောအတန်ကိုသာရဖျားကြားတော်မူပြီးငါတို့သည်အဘယ်သို့သောသူဖြစ်သည်တင်တို့သည်အပြစ်တင်လျက်မိတန်းကြသောစကားသည်ငါတို့ကိုမထိမခိုက်သာရဖျားကိုထိခိုက်သည်ဟုဆိုလေ၏တပန်းတင်တို့သည်အပြစ်တင်လျက်မိတန်းသောအတန်ကိုသာရဖျားကြားတော်မူသည်ဖြစ်၍အထံတော်သို့ချဉ်းကပ်ကြလောဟုဣတရေလအမျိုးသားပရိသတ်အပေါင်းတို့အားဆင့်ဆိုလောဟုအာယုန်ကိုမှားထားသည့်အတိုင်းအာရုန်သည်ဣတရေလအမျိုးသားပရိသတ်အပေါင်းတို့အားဆင့်ဆိုသောအခါသူတို့ဒီတောသို့မျောကြည့်၍မိုးတိမ်၌ထင်ရှားသောသာရဖျား၏ဘုန်းတော်ကိုမြင်ကြ၏သာရဖျားကလည်းဤဒေလအမျိုးသားတို့သည်အပြစ်တင်လျက်မိတန်းသောအတန်ကိုငါချရပြီးညာဥယျာဉ်၌တင်တို့သည်အမဲသားကိုစားရချလိမ့်မည်နန်းနှင့်ယာ၌လည်းမုန်နှင့်ဝါရချလိမ့်မည်ငါသည်တင်တို့၏ဖျားသခင်သာရဖျားဖြစ်ကြောင်းကိုသိကြလိမ့်မည်ဟုသူတို့ကိုပြောလို့ဟုမောရှေအားမိန့်တော်မူ၏အငယ်73မှ27ညာဦးရ၌ငုံငဲ့တို့သည်တက်ကိုအနှံ့ပြားတက်လာကြ၏နန်းနေရ၌လည်းတက်ပတ်လေအရရတွင်နှင်းကြလေရှိ၏နှင်းတက်ပြီးသောအခါနှင်းခဲ့ကဲ့သို့တီတီလုံးလုံးအရာသည်မြေမျက်နှာပေါ်မှရှိရလေ၏ထိုအရာကိုဣဒရီလအမျိုးသားတို့သည်မြင်သောအခါအဘယ်အရာဤဟုမသိသောကြောင့်တယောက်ကိုတယောက်မေးကြ၏မောရှေကလည်းဤအရာသည်တင်တို့စားเสียဖို့သာဝရဖျားပေးသနာတော်မူသောမုန်ဖြစ်၏လူတိုင်းမိမိတဲ၌ရှိသောသူအရေးအတွက်နှင့်အညီလူအသီးသီးစားလောက်အောင်တယောက်တောမဲစီသိမ့်ယူကြလောဟုသာရဖျားမိန့်တော်မူကြောင်းကိုပြန်ပြောလေ၏ဣဒရီလအမျိုးသားတို့သည်ထိုသို့ပြု၍အနည်းအများအလိုက်သိမ့်ယူကြ၏အိုမဲတောင်းနှင့်ချိန်ကြသောအခါများများရသောသူမပူနည်းနည်းရသောသူမလိုအတီးအတီးတို့သည်စားလောက်အောင်သိမ့်ယူကြ၏မောရှေကလည်းနန်းနှင့်တိုင်အောင်အဘဲသူမြမကြံစည်နည်းဟုဆိုတော်လေအချို့တို့ဒီမောရှေစကားကိုနားမထောင်ဘဲနန်းနဲ့တိုင်အောင်ကြံစည်သည်ဖြင့်ပိုးဖြည့်၍နန်းလီတော်မောရှေသည်အမျက်ထွက်၏ထိုသူအတီးတီတို့ဒီနေတိုင်းမိမိတို့စားလောက်သမျှကို သိမ့်ယူကြ၏နေပူသောအခါအရေဖြစ်လေ၏အငယ်22မှ31 6ရက်မြောက်သောနေ့၌မုန်နှဆသည်ဟုသောတယောက်နှောအောမဲစီသိမ့်ရကြ၏ထိုအကြောင်းကိုပရိသတ်အုပ်အပေါင်းတို့သည်မောရှေအားကြားပြောလေ၏သူကလည်း내ဖြန်နေသည်သာရဖျားရှိ၌တန်ရှင်သောဥပုန်နေငြိမ်ဝတ်စွာနေရသောနေ့ဖြစ်၏မုန်ကိုပေါင်းခြင်းသည်အတိုင်းပေါင်းကြလော့ပြုတ်ခြင်းသည်အတိုင်းပြုတ်ကြလော့ကြံသောအရာကိုနာနဲ့တိုင်အောင်ဆောင်၍တူထားကြလော့ဟုသာရဖျားမိန့်တော်မူကြောင်းကိုပြန်ပြောလေ၏မောရှေမှားထားသည့်အတိုင်းနာနဲ့တိုင်အောင်တူထားကြ၏နန်ချင်းနှင့်ကင်းလွတ်၏ပိုးလည်းမရှိမောရှိကလည်းကြံသောအရာကိုယနေ့စားကြလောယနေ့သည်သာဝရဖျား၏ဥပုံနေ့ဖြစ်၏ယနေ့တွင်ထိုအရာကိုတော၌မတွေ့ရ6ရက်ပတ်လုံးသိမ့်ယူရကြ၏ဥပုံနေ့ဒီဟုသော9ရက်မြောက်သောနေ့တွင်မရှိမတွေ့ရဟုဆိုလေ၏9ရက်မြောက်သောနေ့၌အချို့တို့သည်သိမ့်ယူခြင်းကထွက်သွားရာတွင်ရှား၍မတွေ့ရကြသာရဖျားကလည်းတင်တို့ဒီငါပညာတရားများတို့ကိုအပေမြတ်ကာလပတ်လုံးညင်းပယ်ကြလိမ့်မည်နီသာရဖျားဒီဥပုံနေ့ကိုတင်တို့အားပေးတော်မူပြီးထို့ကြောင့်6ရက်မြောက်သောနေ့၌2ရက်အတွက်မုန်ကိုပေးတော်မူ၏လူတိုင်းမိမိနေရာ၌နေစေ9ရက်မြောက်သောနေ့၌မိမိနေရာမှအဘယ်သူမျှမသွားစေနှင့်ဟုမောရှေအားမိန့်တော်မူ၏ထိုကြောင့်လူများတို့သည်ခொနည်းရမြောက်သောနေ့၌ငြိမ်ဝတ်စွာနေကြ၏ဤဒေလာအမျိုးသားတို့သည်ထိုစားစရာကိုမန်နတ်ဟုခေါ်ဝေါ်ကြ၏နန်းနန်စီကဲ့သို့ဖြစ်၍ဖြူသောအစင်းရှိ၏ပြားရည်နှင့်ရောသောမုတ်ကျွတ်နှင့်အရသာတူ၏အငယ်32မှ36မောရှိကလည်းတင်တို့ကိုအေဂုတုပြည်မှငါနှုတ်ဆောင်သောအခါတော်၌တင်တို့အားကျွေးသောမုန်ကိုတင်တို့အမျိုးအစဉ်ဆက်တို့သည်မြင်စေခြင်းကသူတို့အဖို့တူထားရသောအောမဲတောမဲကိုဖြစ်ကြလောဟုဒါဝရဖျားမိန်တော်မူကြောင်းကိုပြန်ပြောလေ၏တပန်းအာရုံကိုလည်းအိုးတလုံးကိုယူ၍မန်နတ်တောမဲကိုအပြည့်ထည့်ပြီးလင်တင်တို့လူမျိုးအစဉ်ဆက်စောင့်စီခြင်းကဒါဝရဖျားရှေ့တော်၌တူထားလောဟုဆို၍မောရှိကိုသာရဖျားမှားထားတော်မူသည့်အတိုင်းထိုမန္နတ်ကိုအာရုံစောင့်စီခြင်းကတက်သေးတော်ရှိမှတူထားလေ၏ဤဒေလအမျိုးသားတို့သည်လူနေရာပြည်သို့မရောက်မီတိုင်အောင်အနှစ်40ပတ်လုံးမန္နတ်ကိုစားကြ၏ခန္ဓာပြည်နယ်နိမိတ်သို့မရောက်မီတိုင်အောင်မန္နတ်ကိုစားကြ၏အောမဲမူကားအေဖာဆေစုတစုဖြစ်သည်